ဥရုယာသည်ပြောင်းလဲပေါက်ပြန်မှုကြောင့်သဘောဘေးအန္တရာယ်ဆိုင်ရာကပ်ဘေးကြီးသည်ယောဂဗျာကြီးထိမ့်မနိုင်အောင်ဖြစ်လာမဲ့ရေကာကွယ်ဓာတ်ဆီဖို့ကမ္ဘာနိုင်ငံစုံပူးပေါင်းလုပ်ကိုင်နေတာမှာဖန်လုံရင်တန်းငွေအဓိကထုတ်လွှင့်နေတဲ့တောင်ကြီးသွေးထုတ်လွှင့်အသုံးပြုတာကိုလုံးဝရပ်ပစ်ဖို့တောင်းဆိုကြနေတိုးလာနေပါတယ်။ဗြိတိန်နိုင်ငံမှာနိုဝင်ဘာလအတွင်းကကျင်းပခဲ့တဲ့ဥရုယာသည်ပြောင်းလဲမှုဆိုင်ရာCOP26 ညီလာခံပါသဘောတူညီချက်မှာတော့တောင်မီးတွေးတွေကိုလုံးဝရပ်ပစ်မဲ့အစားရှော့ချအသုံးပြုဖို့သတ်မှတ်ခဲ့ပါတယ်။တောင်မီးတွေးကိုအားကိုးနေရပြီးတော့လေထုညဉ့်ဉန်းမှုအကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယပြည်သူတွေအနေနဲ့ COP26 စာချုပ်ကိုဘယ်လိုသဘောရကြပါလဲ။ AB သတင်းကိုအခြေခံပြီးတော့နားလောက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကမ္ဘာမှာဒုတိယလူဦးရေအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့လောင်စာလိုအပ်ချက်တွေဟာလာမယ့်ဆယ်စုနှစ်တခုအတွင်းတခြားနိုင်ငံတွေတက်စာရင်တရှိန်ထိုးတက်လာလိမ့်မယ်လို့ခန့်မှန်းရပါတယ်။အဲ့ဒီလိုအပ်ချက်တွေကိုလည်းညဉ့်ဉန်းလေတူအများဆုံးထွက်တဲ့ကြောင်မီသွေးတွေကနေရမယ့်ပုံရှိပါတယ်။အိန္ဒိယမှာလေတူညဉ့်ဉန်းမှုနဲ့အပြင်းထန်ရင်ဆိုင်နေရတာဟာလည်းအဲ့ဒီကစက်မှုလုပ်ငန်းထွက်လေတူညဉ့်ဉန်းမှုတွေကိုထိန်းချုပ်တဲ့နည်းပညာတွေမရှိတာနဲ့ဆက်ဆံနေပါတယ်။လေတူညဉ့်ဉန်းပြီးတော့မွန်းကျက်နေတဲ့အိန္ဒိယနိုင်ငံထဲကမြို့ကြီးတွေထဲမှာယူတီလီမျိုးကတော့နှစ်စဉ်ထိတ်ဆုံးမှနေရာယူထားပါတယ်။ဆောင်းမဲရောက်လို့ရာတီဥတုအေးလာတဲ့အခါဒေချင်းကရဲ့ပြည်နယ်တွေကနေလူတွေအလောင်းတွေမီရှိုရကထွက်လာတဲ့မီဂိုတွေကလေတူထဲမှာပိတ်ဆို့လာတတ်ပါတယ်။အဲ့ဒီမီဂိုတွေကလူရည်သံပေါင်း20လောက်ရှိတဲ့ယူတီလီမျိုးအထိကိုရောက်လာတာပါ။ဒါကြောင့်လဲငကိုကလေးကလေတူညဉ့်ဉန်းမှုကြောင့်ကျန်းမာရေးထိခဲ့နေရတဲ့မြို့နယ်ပြည်သူတွေရဲ့အခြေအနေကပိုဆိုးလာပါတယ်။ဒီလီမျိုးခံတယောက်ကအခုလိုပြောပါတယ
်။ problem ဟိုရည်ရဲ့အာခုံးမဲ့ဂျလန်ဟိုရာဟဲ
ဒီလိုမျိုးမျိုးသောပြဿနာပေါင်းစုံနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်။မျက်လုံးတွေဆက်တယ်။နှာခေါင်းစည်းတွေတက်ထားရင်လည်းအသက်ရှူလို့မဝရတယ်လို့ခံစားရပါတယ်။ပြဿနာတွေကတော့မျိုးစုံပါပဲ။မိသားစုဝင်တွေနေမကောင်းကြဘူး။အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေနဲ့ကြုံနေရတာပါ။အ
ိန္ဒိယရဲ့လူတို့ညီညာမှုပြဿနာကမြို့တော်နယူးဒေလီမှာလည်းညက်သွားတာမဟုတ်ပါဘူး။နိုင်ငံမြောက်ပိုင်းဒေသအများစုမှာလည်းထူထဲတဲ့မိခိုးမျိုးတွေနဲ့ပိတ်နေတတ်ပါတယ်။ဒီကမ္ဘာလုံးရင်ဆိုင်နေရတဲ့ဥတုရာသီပြောင်းလဲမှုအကျိုးဆက်ကိုထိန်းချုပ်နိုင်ဖို့ရည်ရွယ်ချက်နဲ့ကုလသမဂ္ဂကကြီးမှုကျင်းပတဲ့ပြည်နယ်ငံဂလပ်စကိုမြို့ကဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံ COP26 မှာဖလုံအိမ်တန်းွယ်အများဆုံးထုတ်လုပ်နေတဲ့ကြောင်းမီတွေကိစ္စအထူးအလေးပေးဆွေးနွေးခဲ့တာပါ။နိုင်ငံဆောင်သဘောတူညီမှုပါဖော်ပြချက်တချို့နဲ့ပတ်သက်လို့သဘောတူညီမှုမရကြတဲ့အတွက်တမတ်ရက်မှာအဆုံးမတနိုင်တဲ့ရက်တိုးဆွေးနွေးခဲ့ရပါတယ်။ဒီနေ့နောက်ပတ်ကြကျင်းပခဲ့တဲ့ COP26 ရဲ့နောက်ဆုံးသဘောတူညီမှုစာချုပ်မှာတော့ကြောင်မီတွေထုတ်ယူသုံးစွဲမှုကိုအဆုံးသတ်ရေးဆိုတာထက်ရှော့ချထုတ်လုပ်သွားရေးဆိုတဲ့စကားလုံးနဲ့အစားထိုးပြင်ဆင်သတ်မှတ်ပေးဖို့အိန္ဒိယကတောင်းဆိုခဲ့တာပါ။အိန္ဒိယသဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဘူပန်ဒါယရကကြောင်မီတွေအသုံးပြုမှုလုံးဝရပ်ပစ်ဖို့မလိုလားပါဘူး။ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေအနေနဲ့တွင်းထွက်လောင်စာတွေကိုတာဝန်သိစွာသုံးစွဲနိုင်ခွင့်ရှိတယ်လို့ပြောပါတယ်။ကျွမ်းကျင်သူအတော်များများကတော့ဒါကိုမကျေနပ်ကြပါဘူး။အဲ့ဒီဖော်ပြချက်ကြောင့် COP26 ညီလာခံသဘောတူညီမှုစာချုပ်အာဏာသွားမှာကိုစိုးရိမ်ကြတာပါ။ဒါအပြင်စာချုပ်ပါအချက်ကြောင့်အိန္ဒိယရဲ့ဥတုရာသီပြောင်းလဲမှုတက်ချေရေးလုပ်ငန်းတွေနှောင့်နှေးပြီးတော့လေတုညဉ့်ညမ်းမှုပိုဆိုးလာနိုင်တယ်လို့သုံးသပ်ကြပါတယ်။သိပ္ပံနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပညာရှင်များအဖွဲ့ဥတုရာသီပြောင်းလဲမှုနဲ့စွန့်ရင်ဌာနညွှန်ကြားရေးမှူးဆမ်ရတ်ဆန်ကတာကတော့အိန္ဒိယမှာကြောင်မီတွေလုံးဝရပ်ပြီးလို့ဆိုတာမဖြစ်နိုင်ဘူးလို့ပြောပါတယ
်။ It's not at all desirable.At least the civil society, the practitioners who work on climate change, I think...
ဥရုယာသီပြောင်းလဲမှုကဏ္ဍမှာလုပ်နေကြသူတွေနဲ့လူမှုအတိုင်းအဝန်အတွက်ကတော့ကျင့်သက်စရာမရှိဘူးလို့ထင်ပါတယ်။စာချုပ်ပါဖော်ပြချက်ရဲ့အရေးပါမှုကိုမလိုအပ်ဘဲလိုက်ပြီးအဓိပ္ပာယ်ထောက်တာဖြစ်ပါတယ်။ဒါပေမဲ့ဒါကဆင်းရဲတဲ့တိုင်းပြည်နဲ့ချမ်းသာတဲ့တိုင်းပြည်ကြောင့်အတော်ကြီးမယုံကြည်ကြတဲ့လက္ခဏာဖြစ်ပါတယ်။
စက်မှုဖွံ့ဖြိုးတိုးတက်စွာ1800နဲ့1900ခုနှစ်ကြားကာလမတိုင်ခင်ကရှိခဲ့တဲ့အပူချိန်ထက်1.5ဒီဂရီဆယ်စီယပ်အထိကျော်မသွားအောင်ကမ္ဘာအပူချိန်ကိုထိန်းထားဖို့ကမ္ဘာတော်ဝိုင်းဝန်းကြိုးပမ်းနေရပါ။အဲ့ဒီလိုကြိုးပမ်းတဲ့နေရာမှာပါဝင်နေပေမဲ့အိန္ဒိယကတော့သူ့ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုအတိုင်းအတာတစ်ခုထိထုတ်လုပ်ဖို့လိုအပ်တယ်လို့လည်းပြောပါတယ
်။ None of the scenario can project that India
တော်မီးတွေလုံးဝမတုံ့တော်ဘူးဆိုတာမျိုးအခုချိန်မှာနည်းပညာပိုင်းရကမဖြစ်နိုင်ပါဘူး။2050ခုနှစ်အရောက်မှာကျောင်းမီးတွေကထွက်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေလုံးဝမထွက်တော့ဘူးဆိုတာမျိုးတော့ဖြစ်နိုင်ချေမရှိပါဘူး
။အိန္ဒိယကကျောင်းမီးတွေမှာပြားပါဝင်မှုအချို့အစအများပြီးတော့အားလုံးမလောင်ကျွမ်းတာကြောင့်အဲ့ဒီကထွက်လာတဲ့မိခိုးတွေနဲ့ပဲလေထုညဉ့်ဉန်းမှုပိုဆိုးသွားလာစေပါတယ်။ဒီလီမြုတ်ခံရှိုရစ်ကူမာကတော့အနောက်နိုင်ငံတွေကိုမျှတမှုမရှိဘူးလို့မြင်ပါတယ်။
ပဲနေစီစားရီချီဒီယူစရဆေဘာဇာဘာဘမ်ရုံ
ချမ်းသာတဲ့တိုင်းပြည်တွေကကြောင်မီးသွေးတွေကိုအသုံးပြုခဲ့ကြပြီးပါပြီအခုကျွန်တော်တို့လိုအပ်လို့သုံးနေကြတဲ့အခါကျတော့ဒါကမသုံးပဲလို့ပြောနေကြပါတယ်ဒါကဖြစ်တဲ့ကိစ္စမဟုတ်ပါဘူး လုံးဝမာရင်းနဲ့လောက်ရဖြစ်ပါတယ်
။တဘာဝပဝန်းကျင်အတွက်ရောကျမရဲ့အတွက်ပါဆိုရလို့နဲ့လို့ဆိုပေမဲ့လည်းလူရဲ့တန်ပေါင်း1300ကျော်ရှိတဲ့အိညာမှာစမ်းနဲ့ချီတဲ့ပြည်သူတွေကစားဝတ်နေရတဲ့အတွက်ကြောင်မီသွေးကိုပဲမိခိုအားထားနေရတာပါ။ကြောင်မီသွေးကုန်တဲ့ဟာရီရမကလည်းပဝန်းကျင်အတွက်မကောင်းမှသိပေမဲ့လို့ဒီအလုပ်ကိုပဲလုပ်တတ်တယ်လို့ပြောပါတယ
်။ဆိုရရဲ့ရိုးရိုးတည်းဆက်ကြည့်
ကျွန်တော်တန်းကြီးမှာလူတော်များများကဒီအလုပ်နဲ့စားဝတ်နေရေးဖြည့်ဆည်းနေရတာပါ။ကြောက်မှုတွေမတုံနဲ့တော့လို့နိုင်ငံသားတန်းကြီးတွေကပြောလာမယ်ဆိုရင်ကျွန်တော်တို့ဘာလို့စားရမလဲဗျာ။တခြားတန်းကြီးတွေကစားစရာပေးမှလား။ပေးမှလည်းမဟုတ်ပါဘူး။တန်းကြီးဖုံမျိုးတွတ်တဲ့ရေးအတွက်ပဲသူတို့လုပ်နေကြတာဖြစ်ပါလေ
။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်း2080ခုနှစ်အရမှာအိန္ဒိယကြောင့်ကမ္ဘာလူလူတွေကမ္ဘာနိုင်အောက်ဆိုင်တန်းကိုတိုးမလာအောင်လုပ်သွားဖို့ရည်မှန်းထားတယ်လို့နိုဝင်ဘာဒုတိယပတ်လုံးကပဲကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကတော့အိန္ဒိယထက်ဆယ်စုနှစ်နှစ်ခုဆောလုပ်ဖို့နိုင်ငံတော်သဘောတူထားပေးပါပြီ။နိုင်ငံပေါင်း100ကျော်တို့ကလည်း2030ခုနှစ်အရမှာတည်တော်ပြုံးတည်မှုအဆုံးသတ်ဖို့ဒီဆယ်စုနှစ်ကုန်မှာမိသိန်းတန်ွေထုတ်လုပ်မှုကို30ရာခိုင်နှုန်းအထိလျှော့ချဖို့ COP26 ညီလာခံမှာသဘောတူညီထားကြပြီဖြစ်ပါတယ်။